မြန်မာနိုင်ငံမှာ1900နှစ်ချက်မှတ်ခံလိုက်ရတဲ့ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရကုတုတိုရုကူဘိုတာကိုအမြန်ဆုံးပြန်လွတ်ပေးဖို့ဂျပန်အစိုးရကတောင်းဆိုလိုက်ပါတယ
်။また10月の12日に入国管理特例法に関する審理が行われるというふうに。
ミスターコーボーターをအမြန်ဆုံးပြန်လွတ်ပေးဖို့မြန်မာအာဏာပိုင်တွေကိုဂျပန်အစိုးရကဆက်လက်တိုက်တွန်းတောင်းဆိုသွားပါမယ်။ဂျပန်နိုင်ငံသားတွေကိုအကာအကွယ်ပေးရေးတောင်းရှိတဲ့အတိုင်းတန်ယုံကောင်စီဝင်နဲ့တွေ့ဆုံတာမျိုးကျွန်တော်တို့ဘက်ကစီစဉ်ထားသလိုသူမိသားနဲ့မိသားစုနဲ့ဆက်သွယ်တာမျိုးတွေပံ့ပိုးပေးနေပါတယ်။လိုအပ်တဲ့ပံ့ပိုးမှုတွေကိုကျွန်တော်တို့ဘက်ကအထက်နိုင်ဆုံးဆက်ပေးသွားမှာပါလို့ဂျပန်အစိုးရဝန်ကြီးအဖွဲ့ဒုတိယအတွင်းဝန်ချုပ်ယူရှိဟီကိုအီဇိုဆာကီကဒီကနေ့တိုကျိုမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။တိုရုကူဘိုတာရဲ့ကျန်းမာရေးအခြေအနေကောင်းမွန်တဲ့အကြောင်းနဲ့အောက်တိုဘာလ5ရက်နေ့ကသူရှိနေနဲ့တွေ့ခွင့်ရခဲ့တဲ့အကြောင်းဒုတိယအတွင်းဝန်ချုပ်ကပြောပါတယ်။ကျမ်းမာရေးထူးထူးခြားခြားစိုးရင်စရာမရှိဘူးလို့လည်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တိုရုကူဘိုတာအပေါ်ဆွဲဆိုထားတဲ့တမရော်ပြိုကွဲအကြီးညိုပြက်အောင်လုံဆော်လုံဆောင်မှုပုံမှန်905ကာဂျီအလက်ထရောနစ်ဆက်သွယ်ရေးပုံမှန်33ကာဂျီတို့နဲ့တပေါင်းတည်းထောင်နဲ့ခုနှစ်နှစ်ပုတ်ထူးနေကပြစ်ဒဏ်ချခဲ့တာဖြစ်ပါတယ်။ဗီဇာစီကံချုပ်ပေါင်းမှုနဲ့လာဝကဥပဒေ 73-1 အတွက်ကိုတော့ဆက်လက်စစ်ဆေးနေဆဲဖြစ်တယ်လို့ဆိုပါတယ်ဒီအမှုကိုစတင်စစ်ဆေးတဲ့ဩဂုတ်လတုန်းကတော့မြန်မာနိုင်ငံဆိုင်ရာဂျပန်တန်အမတ်ကြီးနဲ့တိုရုကူဘိုတာတို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခွင့်ရခဲ့ပါတယ်လူချင်းတွေ့ဆုံခွင့်ဂျပန်တန်ယုံကတောင်းခံတာကိုတော့ကိုဗစ်ရောဂါကာကွယ်ရေးစီမင်းစီကံအနေနဲ့တခြားအကြောင်းတွေကြောင့်တွေ့ခွင့်မပြုခဲ့ဘူးလို့ညှင်းဆိုထားကြောင်းဂျပန်တန်ယုံအရာရှိတွေဘက်ကပြောဆိုပါတယ်ခင်ဗျာ